မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုပြန်လက်ခံရေးအတွက်အစီအစဉ်အားလုံးကိုရပ်ဆိုင်းထားပေမဲ့လို့ဒုက္ခသည်တွေတရားမဝင်နယ်စပ်ဖြတ်ကျော်မှုတွေတိုးများလာနေတဲ့အခြေအနေကိုပြောပြပါမယ်။ကျွန်မအိမ်တနာထုံးပါ။ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာရှိတဲ့ကော့ဘဇာဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စနဲ့ပတ်သက်လို့နှစ်ဖက်အစိုးရအစီအစဉ်နဲ့ရောကိုယ်သဘောဆန္ဒအလျောက်ပြန်ဝင်လာကြသူတွေကိုပါမြန်မာနိုင်ငံကလက်မခံဘဲဆိုင်းငံ့ထားတာပါ။ဒါပေမဲ့လက်ရှိမှာနယ်စပ်ဝင်ပေါက်တွေကနေတဆင့်တရားမဝင်ပြန်လည်ဝင်ရောက်လာကြသူတွေကပိုများလာနေပြီးတော့ဒီလူတွေကိုတပ်ဆိုင်ရာဖမ်းဆီးကယ်ဆယ်ရေးစခန်းထဲထည့်ထားပါတယ်။အခုဆိုရင်လှဖိုးခေါင်စခန်းမှာတရားမဝင်ပြန်ဝင်လာသူ90ကျော်ကိုကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးဖို့တည်တံ့စောင့်ကြည့်ထားတယ်လို့မောင်နှောခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်။နယ်စပ်ဝင်ပေါက်တွေကနေတရားမဝင်ပြန်ဝင်လာကြသူတွေကိစ္စနဲ့ပတ်သက်လို့အစိုးရကဘယ်လိုတွေဆောင်ရွက်နေသလဲဆိုတာကိုပြည်သူတွေကိုပွင့်လင်းမြင်သာအသိပေးမှုမရှိသလိုသက်ဆိုင်ရာမြို့နယ်ရဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းပူးပေါင်းဆောင်ရွက်အသိပေးတာမရှိဘူးလို့မောင်နှောမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကပြောပါရယ
်သူတို့အုပ်ချုပ်ရေးဘက်ကလုပ်တယ်အုပ်ချုပ်ရေးဘက်ကလုပ်တယ်ဆိုတော့ကျွန်တော်တို့ဘယ်လိုလုပ်တယ်ဆိုတော့ကျွန်တော်မပြောဘူးကျွန်တော်စည်းရင်းတော့တုံ့လို့မရတဲ့အချိန်ရှိလွှတ်တော်ကိုယ်စားလှယ်တောင်စည်းရင်းမပစ်ချင်တော့ဘူးလွှတ်တော်ကိုယ်စားလှယ်ကမီဒီယာနဲ့ပြောလို့သူတို့ကနော်ကျွန်တော်သုံးသပ်တာမီဒီယာနဲ့ပြောလို့သူကျွန်တော်ကိုဘယ်နှစ်ယောက်ရှိတယ်ဆိုတော့စည်းရင်းတော့မပေးဘူးကမပစ်ချင်ရဘူးအဲ့လိုပုံစံမျိုးဖြစ်နေဆိုတော့ဓမ္မတရှိဓမ္မတွေကတော့အဲ့ COVID-19 နဲ့ပတ်သက်လို့ပိတ်ထားတယ်ပိတ်ထားတာတော့မှန်တယ်ဒါပေမဲ့လေခုံးဝင်တွေကြတော့သူတို့ဘာလို့မပိတ်တာလဲအတည်ဘူးပြဟောရအောင်ဒါသံရဖြစ်စရာတွေအများကြီးရှိတယ်သူကငွေချေကိုပဲသူကကြီးနေတာကိုကျွန်တော်ကြားပါတယ်ကျွန်တော်ကြားတယ်ဆိုတော့ဒီသူကျွန်တော်ကဒီကတို့ဒီဝင်လာတဲ့လူတွေကျွန်တော်မိတဲ့အခါကြီးတဲ့အချိန်မှာကျွန်တော်ငွေသုံးပေးပေးရပါတယ်နော်ကတို့စီဘယ်သူပေးရလဲကတို့စီပေးရပါတယ်ဆိုတော့ဘုဒ္ဓေတရားပါလေဆိုတော့ဘုဒ္ဓေတွေကိုသူတို့ဖမ်းရမှာလေဖမ်းရမှာလေအဲ့ငွေဆုံးသေးမင်းတို့ဘသူပေးလေမင်းရမှာလေဒါမျိုးတွေတော့မမေးဘူးဘုဒ္ဓေတွေတော့မဖမ်းရဘူးဗျာမဖမ်းရဘူးလို့ပဲကျွန်တော်ပြောချင်တယ်ဘုဒ္ဓေတွေဖမ်းဆိုင်လို့ရှိရင်ကျွန်တော်တကယ်သာနိုင်ငံအပေါ်မှာစိတ်ကြရှိလို့ရှိရင်ဘုဒ္ဓေတွေဖမ်းရမှာဘုဒ္ဓေတွေပြန်စစ်စစ်မင်းမင်းရမှာအဲ့လိုဟာမျိုးတွေတော့သူတို့မလုပ်ဘူးကျွန်တော်ပြည်သူအနေနဲ့ဘယ်လိုယုံကြည်ရမလဲဒီအုပ်ချုပ်ရေးပိုင်းကို
ဥမအောင်ဆွဲပြောဆိုချက်တွေနဲ့ပတ်သက်လို့တိကျအတည်ပြုချက်မရသလိုဒေသခံအုပ်ချုပ်ရေးဘက်ကလည်းဒီအပေါ်ဖြေရှင်းချက်မပေးပါဘူးဒါပေမဲ့လည်းမောင်နှောခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကတော့လက်ရှိမှာတရားမဝင်ဝင်လာသူတွေနဲ့ပတ်သက်လို့နယ်ခြားဆောင်ရဲတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ဆိုပါတယ
်ဟိုအခြားမျိုးကလည်းမရတာအပေါက်တွေမှာနယ်ခြားဆောင်ရဲတပ်ကသူ့အတူလုံနေလုံနေရှိတယ်လေအဲ့ဒါတော့ခင်ဗျနယ်ခြားဆောင်ရဲကိုမင်းမရအဲ့တော့ကျွန်တော်အဲ့လိုမတွေ့ဘဲနဲ့ရဲရမတွေ့ဘဲနဲ့ရွာကိုရောက်လာပြီးကြေးရွာကိုရောက်လာပြီးတရားအုပ်ချုပ်မှုတွေကနေတရင်ဖို့တဲ့ဟာကျွန်တော်ကွာတင်းလောက်တာပေါ့။ဒါကပုံပြီးဝင်လာတယ်ဝင်လာတဲ့အတွက်ဟိုနေကြတော့ရဲတပ်ဖွဲ့လုံလုံရေးပို့ပြီးတော့မှစစ်ပေးဖို့။နောက်ကျွန်တော်တို့ရွာတွေကိုလည်းတကယ်လို့နေကြတော့နေရာနေမှာစစ်လို့မရတဲ့နေရာတွေလည်းအများကြီးပဲရှိတယ်။လုံလုံရေးမရှိတဲ့နေရာတွေလုံလုံရေးတွေမပြည့်အောင်ခိုးဝင်လာကြလို့ရွာတွေကိုရောက်ရင်လည်းရွာတွေကနေပြီးတော့အုပ်ချုပ်ရေးမှုတွေနောက်အုပ်ချုပ်မှုတွေတစ်ဆင့်မှာဒီရွာပြည်သူလူထုတွေကိုဒီကိုဗစ်နဲ့ပတ်သက်ပြီးကျွန်တော်တို့ကျန်းမာရေးအသိပညာပေးတဲ့ဟာတွေကလုပ်ပြီးသားကျွန်တော်တို့နိုင်ငံတော်ကနေစပြီးကိုဗစ်နဲ့စာလုပ်တယ်ကျွန်တော်တို့ခရိုင်မှာလည်းလုပ်ပြီးသား
ကိုဗစ်ရောဂါစဖြစ်ကလေးကကျန်းမာရေးနဲ့ပတ်သက်တဲ့အသိပညာပေးတာတွေကိုဆောင်ရွက်ထားတယ်ဆိုပေမဲ့အခုလိုတရားမဝင်ဝင်လာသူတွေရှိနေရင်ရခိုင်ပြည်နယ်မှာရောဂါပိုးကူးစက်မှုကိုထိမနိုင်ပဲစိုးရိမ်စရာအခြေအနေတခုဖြစ်လာနိုင်တယ်လို့ရခိုင်ဒေသခံတချို့ကစိုးရိမ်နေပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတော့ COVID-19 ရောဂါပိုးတက်ခွဲဆန့်သက်တွေ့ရှိသူ30ကျော်ပြီလို့ဒေသတွင်းသတင်းတွေမှာဖော်ပြထားပါတယ်ရောဂါပိုးရှိသူတဦးလည်းသေဆုံးခဲ့တယ်လို့ဆိုပါတယ်အခုဇွန်လ17ရက်နေ့ထိစီးရင်တွေအရဘင်္ဂလားဒေ့ရှ်နိုင်ငံမှာ COVID-19 ရောဂါပိုးတက်ခွဲဆန့်သက်တွေ့ရှိထားသူ8000နီးပါးရှိနေပြီးတော့ရောဂါပိုးတွေ့သူတွေထဲက1000ကျော်သေဆုံးခဲ့ပါတယ်။လက်ရှိအပြင်မြန်မာနိုင်ငံကိုနယ်စပ်ဖြတ်ကျော်ဝင်လာသူတွေထဲက4ဦးမှာရောဂါပိုးဆန့်သက်တွေ့ရှိထားတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြန်မာအစိုးရကတော့အဲ့ဒီဒေသကမွတ်စလင်တွေကိုရိုဟင်ဂျာဆိုပြီးတုံ့နှုံတာကိုလက်မခံပါဘူးရှင်။ကျွန်မအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။